င်္ဂလာပ
ါနိုင်ငံခြားတက္ကသိုလ်စာပေသင်တန်းတွေမှာပြီးခေါ်ဆင်ခြင်ခြင်းပညာကိုအရေးတူပို့ချပေးကြပါတယ်ပို့ချနေကြစာပေဆိုင်ရာစာအုပ်စာတန်းတွေအပြင်ပြီးခေါ်ဆင်ခြင်ခြင်းပညာစာအုပ်တွေပြဋ္ဌာန်းထားပါတယ်ပြီးခေါ်ဆင်ခြင်နဲ့အလေးအကျင့်ထောင်းကားလာစေခြင်းနဲ့စေတနာအရင်းခံနေဆိုတာအထူးပြောနေဖို့လိုမယ်မထင်ပါဘူးတက္ကသိုလ်ဆိုရဲဝေါဟာရရဲ့မူလအဓိပ္ပာယ်ကပြီးခေါ်ဆင်ခြင်မှုအလေးအကျင့်ပွားရာလို့အဓိပ္ပာယ်ဆောင်တော့ဒီပညာကိုအရေးတူပို့ချပေးတာဟာတက္ကသိုလ်ကိုတက္ကသိုလ်ပိသားအောင်လုံဆောင်ရရောက်တယ်လို့မြင်ပါတယ်ဒီအကြောင်းစဉ်းစားမိရင်ကမြမစာပေရှေ့ဆောင်ရှေ့ရွက်ဆရာကြီးနှစ်ပါးလို့ဆိုရမယ်ဦးဝန်မင်းတူဝန်နဲ့ဦးသိန်းဟန်ဇော်ကြည်တို့1962ခုကကဗျာဆိုင်ရာတွေးခေါ်သင်ခြင်းချင်းပညာဖွံ့ဖြိုးလာအောင်လမ်းခင်းခဲ့ပုံကိုသွားသတိရမိပါတယ်ဆရာတို့လမ်းခင်းခဲ့တာကခေတ်တိကဗျာဆိုရဲစာအုပ်ပါပါလေးနေပါစာအုပ်ကစာမျက်နှာတရာမကျော်ပါဘူးရန်ကုန်တက္ကသိုလ်ခေတ်ကောင်းနေခဲ့တဲ့ကာလဆိုတော့ရန်ကုန်တက္ကသိုလ်ပုံနှိပ်တိုက်ကထုတ်ပါတယ်ရန်ကုန်တက္ကသိုလ်မူပိုင်းမှာစာအုပ်ပြုစုတဲ့ဆရာကြီးနှစ်ယောက်ငွေကြီးအကျိုးအမြတ်ကြပြားတစ်ချမ်းမှမခံစားခဲ့ပါဘူးခေတ်တိကဗျာလို့နာမည်ပေးထားပေမယ့်ကောက်လုပ်ဖော်ပြထားတဲ့ကဗျာတွေကမင်းတို့မင်းလက်ထက်ကနေဗြိတိရှမြန်မာခေတ်1930ကျော်ကာလအတွင်းရေးခဲ့တဲ့ကဗျာတွေပါဆရာကြီးနှစ်ပါးပါဝင်လှူရှားခဲ့တဲ့ခေတ်ဆန်းကာလကဗျာတွေမပါပါဘူးဒါပေမယ့်ခေတ်တိကဗျာဆိုတဲ့နာမည်ဟာစစ်စစ်ဆာဆာပေးထားတဲ့နာမည်ပါပြောခဲ့ရဲ့ကာလအတွင်းကအများသူကဖွဲ့ရိုးဖွဲ့စဉ်မဲဖွဲ့မောင်ဖွဲ့မြောက်ပင်ဖွဲ့ကဗျာတွေနဲ့မတူပဲတမူချားနေတဲ့ကဗျာတွေကိုကောက်နှုတ်ထားလို့တနည်းအားဖြင့်ခေတ်တိဘက်ကိုဥတည်နေတဲ့ကဗျာတွေမို့ခေတ်တိကဗျာလို့ခေါ်လိုက်တာပါပဲအကြောင်းအရာကကဗျာဖွဲ့ခြင်းကာလရင်ကျေးမှုနဲ့ဆိုင်တာနိုင်ငံရေးနဲ့ဆိုင်တာမြမာတွေလူသဘာဝအတိုင်းဝမ်းနေဝမ်းသာကြုံခဲ့ရတာအဲ့ဒီလိုလောကဖြစ်စဉ်တွေပါမင်းတို့မိလက်ထက်ကနေ1930ကျော်ကာလအထိမြမသမိုင်းတပိုင်းတစဖြစ်ပြနေသလိုပါပဲရွေးချယ်စီစဉ်ထားပုံကနှစ်သက်စရာကောင်းလိုက်တာရွေးချယ်စီစဉ်ပုံနှစ်သက်စရာကောင်းယုံလောက်နဲ့ကျောင်းသုံးကဗျာရွေးချယ်ချက်စာအုပ်တအုပ်ရဲ့ကိစ္စကမပြေးပါဘူးခေတ်တိကဗျာစာအုပ်အရင်ကရှိရှိကဗျာကောင်းနှုတ်ချက်စာအုပ်တွေမှာကဗျာကောင်းတွေရွေးပြီးပြဋ္ဌာန်းထားတာတော့ဟုတ်ပါရဲ့ကဗျာလေးလာပုံလေးလာနည်းရဲ့လို့မပါတော့ကဗျာကိုကြက်ကြစကားပြေပြန်နာတွေလုပ်ကြကဗျာမှတ်စုစာအုပ်တွေထုတ်ကြနဲ့ကဗျာအရသာခံစားရတဲ့ဘက်ကိုဥမနဲ့နိုင်ခဲ့တဲ့အကြောင်းဆရာကြီးများစီကကြားရမှတ်ရဘူးပါတယ်ကဗျာတင်ကြားရေးရေးလိုက်လွဲခဲ့တယ်လို့ဆိုရမယ်ထင်ပါတယ်ကျောင်းသုံးကဗျာစာအုပ်တအုပ်မှာရွေးချယ်ပေးထားတဲ့ကဗျာတွေကိုစာတင်သာနှစ်သိရကောင်းမှန်းသိလာအောင်ကူပန့်ပေးဖို့လိုပါတယ်ဒီအလို့ကိုစာအုပ်ပြုစုသူဆရာကြီးနှစ်ပါးကစနစ်တကျလုံဆောင်ပြသွားပါတယ်ဆရာကြီးတို့ရဲ့အမှားစာဟာဒီနေ့ကိုသတိထားမိတဲ့တွေးခေါ်စဉ်ငင်းချင်းပညာဆိုင်ရာစာအုပ်စာတန်းတွေတဲ့ကစနစ်အတိုင်းပါပဲကဗျာလေးလာတဲ့အခါစာတင်သားတယောက်ကဗျာအရသာကိုပြပြဝဝခံစားတတ်လာအောင်ရှင်းရှင်းလင်းလင်းတိတိကျကျမှားကြထားပါလေမှားကြုံမကဘူးကဗျာတပုတ်ချင်းနောက်ကဆွေနွေးကန်းကလည်းစာတင်သားတွေအတွက်သာမကကဗျာဝါသနာရှင်တွေအတွက်အသုံးတက်လာပါလေစဉ်းစားပြီးခွန်ညံပွားလာအောင်ထောက်ကူပေးနေပါလေဒီအချက်ကိုပိုရှင်းသွားအောင်အကျဉ်းလောက်ရှင်းပြခွင့်ပြုပါကဗျာကိုနှစ်သက်ချင်းဆိုပါတော့ဘလို့နှစ်သက်ချင်းမျိုးလို့ပြောမလဲအဖြေအမျိုးမျိုးထွက်နိုင်ပါလေကျေးဇူးရှင်ဆရာကြီးနှစ်ပါးကတော့ကဗျာကယတစာပေယတစာပေနှစ်သက်ချင်းဆိုတာလောကဝန်းကျင်အမြင်အသိပရိတရားတို့စိတ်ဝင်လိုက်ပါလာသောနှစ်သက်ချင်းမျိုးလို့ပညာစကားနဲ့ဖွင့်ပြပါတယ်။ကဗျာဖတ်ပြီးစဉ်ရင်ကြည့်လေဆရာကြီးတို့စကားတန်မိုးရှိလေပါ။စာကဗျာဖတ်ရတာလောကအမြင်အသိပရိတရားပွားများခွင့်ရနိုင်လို့ပါ။နောက်တော့ကဗျာလေ့လာတဲ့အခါမဖြစ်မနေလေ့လာရမယ့်အချက်နှစ်ချက်ကိုဆရာတို့ကမှားကြပါတယ်။တစ်ကကဗျာဆရာအာဘောကိုဖတ်မိဖို့နှစ်ကသူ့အာဘောရောက်အောင်ဖွဲ့ပုံဖွဲ့နည်းကိုခွဲခြမ်းစိတ်ချကြည့်တတ်ဖို့ပါအာဘောကိုဖမ်းမိဖို့ဆိုရင်ကြပြားဖရင်ကဘာရီမေးခွန်းထုတ်ကြည့်ဖို့လိုပါတယ်အဲ့ဒါကိုဆရာတို့ကအချက်လက်နဲ့အတိအကျမှားထားပါတယ်နံပါတ်1ကကြပြားရင်းမှာဘသူကဘသူကိုပြောနေတယ်လေနံပါတ်2ကြပြားမှာပါတဲ့ကာလဒေသကဘာလဲနံပါတ်3ကြပြားမှာဘာရီဖြစ်ပြနေတာလဲနံပါတ်4ကြပြားရဲ့အဓိကရည်ရွယ်ချက်ကဘာလဲနံပါတ်5ရည်ရွယ်ချက်ထင်ရှားအောင်ကြပြားဆရာကဘလို့အကြောင်းတွေပြောထားတယ်လေဒီမိကုန်း၅ခုပါပဲစကားပြေပြန်ပြဖို့မဟုတ်ဖဲကြပြားကိုခံစားတတ်ဖို့ဆိုရင်လိုအပ်တဲ့မိကုန်းတွေပါဖွဲ့ပုံဖွဲ့နည်းခွဲခြမ်းစိတ်ရပုံနဲ့ပ တ်သက်လို့တော့ဆရာတို့ကကြပြားမှာတွေ့ရတတ်တဲ့အရေးအသွေးသုံးချက်ကိုမိတ်ဆွေထားပါတယ်။ကြပြားမှာမှန်ကန်မှုပြည့်ပြည့်မှုစမ်းကျင်မှုတွေပါပါတယ်။မှန်ကန်အောင်ပြည့်ပြည့်အောင်စမ်းကျင်အောင်ဖွဲ့ပုံတွေကိုကြည့်ရဖို့လိုလာတာပေါ့။ပြည့်ပြည့်အောင်ဆိုအတန်နဲ့ဆိုင်တဲ့ပညာစမ်းကျင်အောင်ဆိုအ내အတိပင်နဲ့ဆိုင်တဲ့ပညာတွေတွေ့ရမယ်။ဒါရီမြင်အောင်ကြည့်ရဖို့အမှားထားပြူတာပါ။ဒီလိုအမှားထားတွေကိုဆရာတို့ကသဘောလောက်ပြောခဲ့တာမဟုတ်ပါဘူး။ကြပြားတစ်ပုတ်ချင်းနောက်ကပ်ပါလာတဲ့ဆွေးနွေးခန်းမှာဒီအမှားထားတွေနဲ့အညီပဲဆွေးနွေးပြထားပါတယ်။ဆရာတို့ပြီးခါရဲ့ဆွေးနွေးခန်းမိကုံးတွေဖြည့်ရင်ကြပြားကိုပိုတိပိုကျွမ်းပိုရင်းကြီးလာစရာရှိပါတယ်။ကြပြားကိုနှစ်လဲနှစ်သက်ကိုဘားကြောင့်နှစ်သက်တယ်ဆိုတာကိုလည်းအကြောင်းနဲ့အကျိုးအခိုင်အမာဆက်ဆက်ပြောဆိုတတ်လာပါလိမ့်မယ်။1962ခုကဆရာကြီးတွေဒီလိုလမ်းခင်းပေးသွားပြီနဲ့ဒီလမ်းကိုဆက်လျှောက်တာတွေ့ရခဲ့ပါတယ်။ကိုယ်တိုင်ကပဲစာမနှံ့လို့လားမသိဘူး။ဆရာကြီးနှစ်ပါးပြုစုခဲ့တဲ့ခေတ္တကြပြားစာအုပ်လို့စာကိုချစ်တက်လာအောင်စနစ်တကျစီရင်ထားတဲ့ကောက်နှုတ်ချက်စာအုပ်မျိုးနောက်ထပ်ထွက်တာတတိမထားမိကြောင်းဝန်ခံလိုက်ပါရစေ။စာပေမြင့်ပြီးသူမျိုးတင်ပါစေ။